VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အမေရိကန်ပြည်ထောင်စုက COVID-19 ရောဂါကူးစက်မှုဗဟိုအချက်အခြာဖြစ်တဲ့နယူးယောက်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးပြန်ကောင်းလာသူတွေရဲ့ခန္ဓာကိုယ်ထဲကဗိုင်းရပ်စ်ကိုပြန်ပြီးတိုက်နိုင်တဲ့ Antibody လို့ခေါ်တဲ့ပဋိစီဝပစ္စည်းတွေကိုသွေးကနေထုတ်ယူပြီးအခြားလူနာတွေကိုပြန်ကုသပေးတဲ့နည်းကိုစတင်စမ်းသပ်အသုံးပြုရမှာထိရောက်မှုတွေရှိနေကြောင်းနယူးယောက်ကအထွေထွေအထူးကုသမားတော်ဒေါက်တာမြင့်လွင်ခေါ် Linus Yu က VOA ကိုပြောပါရယ်ကျမအင်ဂျင်နိုင်ကဆက်လက်တင်ပြမှာပါဒေါက်တာမြင့်လွင်ကိုယ်တိုင်လည်းနယူးယောက်မြို့ Brooklyn Hospital Center မှာ COVID လူနာတွေကိုကြက်မက်ကုသပေးနေသူပါ Virus ကူးစက်ခံရပြီးပြန်ကောင်းလာတဲ့လူတွေတဲကသွေးကိုယူပြီးပြန်ကုပေးတဲ့နီလန်ကိုနယူးယောက်ပြည်နယ်အစိုးရကတုံ့ခွင့်ပေးလိုက်ပြီးဖြစ်တဲ့အတွက်စတင်အသုံးပြုရမှာယောဂပြင်းထန်သူတွေပြန်ပြီးတက်တာလာရေးမှာအထောက်ကူပေးတာတွေ့ရကြောင်းဒေါက်တာမြင့်လွင်ကအခုလိုရှင်းပြပါဗျာ
အခုနောက်ပိုင်းကျွန်တော်ဆိုးရတဲ့လူတွေဆိုလို့ရှိရင်ကျွန်တော်တို့ခေါ်တာတော့ဒီယောဂဖြစ်ပြီးသွားပြီးတော့သူတို့စီမှာ antibody သွားပေါ့ antibody ထွက်ပြီးတော့ဒီအဲ့ဒီလူနာတွေကဆိုတော့ plasma ပြန်ယူပြီးတော့လူနာတွေဆိုပြန်တွင်းနေတာပေါ့ကျွန်တော်တို့ဒီနယူးယောက်မှာဆိုလို့ရှိရင်ဆေးရုံအကြီးတွေဖြစ်တဲ့ Mount Sinai NYU NYP တွေမှာကျွန်တော်တို့ဆက်ပြီးတော့ treatment တွေပေးနေပြီအဖြေကလည်း very good promising ဆိုတဲ့အခါကျတော့ very good
ဒါပေမဲ့ဒီပြန်ကောင်းလာသူတွေထဲမှာလည်းလူမျိုးမျိုးရှိတော့သူတို့ခန္ဓာကိုယ်တွေကထုတ်တဲ့ဒီ antibody နီးလန်းကလက်တွေ့အသုံးပြုတဲ့နေရာမှာရှုပ်ထွေးမှုတွေရှိနေတယ်ဆိုတဲ့အပိုင်းကိုရောရှင်းပြပေးလို့ရမှာရှင်
သူကပရမအောင်ဆုံးတဲ့အပါသူက plasma treatment ကသူကတအားဆိုးတဲ့လူနာတွေပဲတုံးတယ်ဖြစ်နိုင်တာသူကငကိုယ်တွေကတအားဆိုးတဲ့ကြောင့်မလို့တိတ်ပြီးတော့မကယ်နိုင်တာလည်းဖြစ်နိုင်တယ်ဒါပေမဲ့ဒီလို treatment မရတဲ့လူတွေနဲ့ရှင်လိုက်လို့ရှိရင်တော့သူတို့က recovery က much better သူတို့ကအများကြီးပိုကောင်းတယ် recovery ကအများကြီးပိုကောင်းတယ်တခြားလူနဲ့ရှင်လိုက်လို့ရှိရင်တော့ခဲ့တဲ့လူတွေကသူကသူတို့မှာယောဂဖြစ်တယ်ဖြစ်ပြီးတဲ့အခါကျတော့သူတို့ရဲ့ immune system ကသူတို့ကကျွန်တော်တို့ခေါ်တော့ antibody ခေါ်တယ် antibody သူက produce လုပ်တယ် body ထဲမှာ body ထဲမှာ produce လုပ်ဆိုတော့အဲ့ဒီ antibody ကိုသူကသွေးထဲရနေပြီးတော့ပြန်ထုတ်ပြီးတော့သူက plasma ခေါ်တာပေါ့ plasma တွေကနေပြန်ပြီးတော့ထုတ်လိုက်တဲ့အခါကျတော့အဲ့ဒီ antibody တွေရလာပေါ့အဲ့ဒီ antibody ကိုသူကတကယ်တကယ်ပေးတာတော့ antibody ကိုပေးတာပေါ့ဒါပေမဲ့ antibody တက်တက်ကြီးပေးလို့မရဘူးအဲ့တော့ plasma နဲ့တွဲပေးရ plasma ထဲမှာ antibody က plasma ထဲမှာဆိုတော့အဲ့ဒီplasma ကိုသူအဲ့ဒီဖြားနာနေတဲ့လူနာတွေကိုပေးလိုက်တဲ့ခါကျတော့ဒီသူ့ခန္ဓာကိုယ်ထဲကတကယ် antibody ထွက်ပြီးတော့တိုက်ရမယ်စာတခြားလူစီက antibody ကိုခဏငှားပြီးတော့တိုက်ပြီးတဲ့သဘောပေါ့အဲ့လိုတိုက်ရလိုက်တဲ့ခါကျတော့သူတို့ရှိတဲ့အထက်ထဲမှာရှိတဲ့ဒီ virus ပိုးတွေတချို့ဟာတွေဝါမှာပေါ့တချို့ဟာကြတော့သူ့အတူတူ body ကနေပြီးတော့တခါထပ်ပြီးတော့ထပ်တိုက်ပေးရတော့
ဆရာအဲ့တော့အဲ့ဒါကတော့အဲ့ဒီဟာအန္တရာယ်ကြီးလာရှင်ဒီလို side effect တွေအနေနဲ့ကကြတော့
ဒီကတော့တခါလူတွေ blood transfusion တွင်းတယ်လို့ပေါ့နော်အဲ့ဒီအတိုင်းပါပဲသူက universal precaution ဆိုတော့လောက်ရတာပေါ့လောက်ရတဲ့ခါကျတော့သူကဟိုတွေးအုပ်စုတွေဆက်ရတယ်ဒီလူနာတွေမှာယောဂပိုးရှိမရှိယောဂပိုးမရှိဆိုတော့ HIV တို့ hepatitis B တို့ hepatitis C တို့နောက်တခြားပေါ့ယောဂတွေ syphilis တို့ယောဂတွေအမျိုးရှင်းမရှိသေးဘူးအဲ့ဒါမျိုးတွေဆက်ရတော့ပေါ့နောက်သူတို့စီမှာလည်းသူက screening criteria တွေလည်းရှိသေးတယ်လေအဲ့ဒီပြင်ကိုထပ်ပြီးတော့အဲ့ဒီမျိုးဆိုတော့ဒီပုံမှန်အားဖြင့်သူကလူတွေကိုသွေးသွင်းတာနဲ့ဒီဟာနဲ့တိတ်တော့ဘာမှတိတ်မကွာပါဘူးသူကသွေးသွင်းတဲ့လောက်ပဲသူကဒါဒီ risk ရှိပါတယ်ဆိုတော့သွေးကလူတိုင်းသွေးနေကြတာပဲဆိုတော့အဲ့ဒီအတွက်တော့တက်တက်ကြီးrest တော့တိတ်ပြတော့မရှိပါဘူ
း covid ယောဂအခြေအနေမဆိုးတဲ့သူတွေကိုတော့ငှက်ဖြားဆေး zinc စတဲ့ဆေးဝါးတွေနဲ့တွဲဖက်ကုသပေးနေကြောင်းဒေါက်တာမြင့်လွင်ကပြောပါတယ်လက်ရှိအမေရိကန်ပြည်ထောင်စုမှာ covid ယောဂတက်တာပြီးပြန်ကောင်းလာသူတွေအနေနဲ့ virus ကိုခံနိုင်ရှိနေတဲ့စွမ်းအားဘယ်အဆင့်ထိရှိနေလဲဆိုတာကိုသိဖို့စူးစမ်းနေပါတယ်ဒီအချက်ဟာပုံမှန်လုပ်ငန်းတွေလက်ပတ်သင့်မသင့်ဆုံးဖြတ်ချက်ချမဲ့အပိုင်းအတွက်အရေးပါတယ်လို့လည်းအမေရိကန်ကျန်းမာရေးထိပ်တန်းပညာရှင်တွေကအကြံပြုထားပါတယ်ရှင်